တော်ရရှိမှာခဗျာလွန်ခဲ့တဲ့ခုနှစ်နှစ်တာအတွင်းကမ္ဘာနိုင်ငံပေါင်း130နိုင်ငံမှာငြိမ်းချမ်းရေးတွေဆုပ်ယူပြည့်ယုံခဲ့ပြီးငြိမ်းချမ်းမှုရရှိလာတဲ့နိုင်ငံက50နိုင်ငံပဲရှိတယ်လို့ဩစတြေးလျနိုင်ငံအခြေစိုက်စီးပွားရေးနဲ့ငြိမ်းချမ်းရေးသိပ္ပံအဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးညွှန်ကိန်းကဆိုပါတယ်ကမ္ဘာမှာငြိမ်းချမ်းရေးတွေဘာကြောင့်ဆုပ်ယူပြည့်ယုံလာရပါသလဲအဓိကအချက်ကတော့ဘိုကိုဟာရမ်အယ်ကိုင်ဒါစတဲ့အစ္စလာမစ်အစွန်းရောက်အဖွဲ့တွေအကြောင်းအပြင်အခုနောက်ဆုံးไอซ์ซ์อิสลามิกနိုင်ငံတော်အကြမ်းဖက်အဖွဲ့ပေါ်ပေါက်လာတာကြောင့်လို့လေးလာသူတွေကဆိုပါတယ်။ပြူးသူတေသနအဖွဲ့ရဲ့လေးလာချက်အရကဘာကြီးမှာဘာသာရေးကြောင့်လူမှုရေးဆိုင်ရာရန်လိုမှုတွေတိုးလာပြီးအထူးသဖြင့်ခရစ်ယာန်နဲ့အစ္စလာမ်ဘာသာဝင်တွေအကြမ်းမှာပဋိပက္ခတွေအဓိကပေါ်ပေါက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့တောင်နဲ့တောင်အာရှနိုင်ငံတွေအထူးသဖြင့်မြန်မာနဲ့သရီးလင်္ကာနိုင်ငံတွေမှာပေါ်ပေါက်လာတဲ့မွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေအကြမ်းတင်းမာမှုဟာဆိုးရတဲ့ပဋိပက္ခတွေတစ်ခုအဖြစ်ဥတည်လာနေတယ်လို့စင်ကာပူနိုင်ငံနိုင်ရင်းနှီးပညာတက္ကသိုလ်ဘာသာပေါင်းစုံဆက်ဆံရေးလေ့လာရေးဌာနအကြီးအကဲမိုဟာမက်အလာမီမူဆာတို့လိုပညာရှင်တွေကဆောင်းပါးတွေရေးသားပြီးထောက်ပြလာကြပါတယ်မြန်မာနိုင်ငံကပဋိပက္ခဟာမလေးရှားနိုင်ငံမှာဗုဒ္ဓဘာသာဝင်တွေအသက်ဖြတ်ခံမှုအထိကူးဆက်ပြန့်ပွားလာနေမှုထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်ခွတ်ထွက်ရေးအကြမ်းဖက်လှုပ်ရှားမှုသရီးလင်္ကာမှာပြည်တွင်းစစ်ပြီးငြိမ်းချမ်းသာတဲ့အခြေအနေမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတက်ဖြတ်မှုပဋိပက္ခတွေကြောင့်ကမ္ဘာလူဦးရေရဲ့35ရာခိုင်နှုန်းရှိတဲ့မွတ်စလင်ဗုဒ္ဓဘာသာဝင်တွေနေထိုင်ရာဒေသမှာငြိမ်းချမ်းရေးတွေပြတ်ပြားလာနေပြီလို့ပညာရှင်တွေကသတိပေးထောက်ပြလာကြတာဖြစ်ပါတယ်။မြန်မာနိုင်ငံကဥဝီရသူဥဆောင်တဲ့669လှုပ်ရှားမှုနဲ့သရီးလင်္ကာနိုင်ငံကဗောဓုဗလသေနာအုပ်စုတို့မကြသေးခင်ကမဟာမိတ်ဖွဲ့လိုက်ကြတာဟာလည်းနှစ်ပေါင်းထောင်နဲ့ချီအတူရှင်တွဲနေထိုင်လာခဲ့တဲ့ဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာကြီးနှစ်ခုအကြားငြိမ်းချမ်းရေးပြတ်ပြားလာမှာကိုစိုးရိမ်စရာအဖြစ်လေ့လာသူတွေကထောက်ပြကြပါတယ်။ဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာဝင်တွေအကြားသိတာတဲ့တင်းမာမှုကြီးတစ်ခုစတင်ပေါ်ပေါက်စေခဲ့တာကတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ဘန်ယန်ဗုဒ္ဓရုပ်ပွားတော်ကြီးကိုတာလီဘန်အစ္စလာမစ်အစွန်းရောက်တဲ့ပုံတွေက2000ခုနှစ်အတွင်းဖြိုချဖျက်ဆီးခဲ့တဲ့ဖြစ်ရပ်ကြောင့်ဖြစ်ပြီးကမ္ဘာတဝန်းဗုဒ္ဓဘာသာဝင်တွေကပြစ်တင်ချုပ်ချခဲ့ကြပြီးမဲ့ဘာသာရေးနှစ်ခုကြားမှာတင်းမာမှုတွေချော့ချနိုင်အောင်ချစ်ကြည်ရေးဆွေးနွေးပွဲတွေဇက်တိုက်ဆိုသလိုလှုပ်ဆောင်လာခဲ့ရတယ်လို့မိုဟာမက်အလာမီမူဆာကပြောဆိုပါတယ်။မြန်မာနိုင်ငံမှာလည်းဘာသာပေါင်းစုံအမြင်ချင်းဖလှယ်တဲ့ဟောပြောပွဲတွေကတင်းမာတဲ့သဘောထားအမြင်တွေကိုရောပါလာစေပြီးဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာဝင်တွေကြားပဋိပက္ခတွေဖြစ်လာတော့အောင်စိုးရိမ်စရာမရှိတဲ့အပြင်မြန်မာနိုင်ငံကအခြေအနေဟာသရီးလင်္ကာထိုင်းနိုင်ငံတောင်ပိုင်းကအခြေအနေတွေနဲ့လည်းမတူဘူးလို့အစ္စလာမ်ဘာသာရေးကောင်းဆောင်လူဖြစ်သူဟာဂျီဦးအေလွန်ကပြောဆိုပါတယ်။
စိုးရင်ကြမဖြစ်ပါဘူး။အစွန်းထွက်နေတဲ့လူတိုက်ကပူညာပူညာလုံတယ်သူတို့ကလူနေစပါ။သို့တော့စိုးရင်စရာကဘယ်လိုရှိမလဲဆိုရင်အဲ့ဒီအမားတွေကကြာသွားရင်ပမာဏလို့ရိုးရိုးသားသားလူတွေကနားယောင်သွားမှတော့အဲ့ဒါပဲစိုးရင်စရာရှိတယ်။လူများစုဖြစ်တဲ့ငြိမ်သက်နေသော silent majority ကဗုဒ္ဓသာသနာရဲ့ငြိမ်းချမ်းတဲ့ဒေသတွေကိုပြောဖို့ကဒါလိုအပ်ပါတယ်လို့ကျွန်တော်ထင်ပါတယ်။ဒီမှာကဘာသာရေးအရာအတွေ့အခေါ်တချို့ကိုအလဲအတိတ်ပဲလွဲမှားစွာကောက်ပြီးတော့လူတွေနားရောက်အောင်လို့တချို့သောအလွန်အကျွံသမားတွေကလုပ်နေတယ်။အဲ့ဒီအလွန်အကျွံအစွန်းထွက်သမားတွေရဲ့နောက်မှာလည်းပဲစနစ်တကျကြိုးကင်နေတဲ့ဂျန်ဒီယာကြီးအရှိတယ်။အဲ့ဒီဂျန်ဒီယာကြီးရဲ့ဟိုဘာသာရေးကိုနိုင်ငံရေးအလုံးကအတုံးချနေတဲ့အလုပ်ရဖြစ်ပါတယ်။ထိုင်းတို့ဒီလင်္ကာမာတို့ကြတော့ဒီဘာသာရေးတရားသဘောအရာကိုကနည်းနည်းအထင်မြင်လွဲမှားမှုကြောင့်အကြမ်းဖက်မှုတွေတဲ့တောင်ရှိတဲ့သဘောတွေရှိပါတယ်။ဟုတ်ဒီမှာကြတော့ကဥလားပြောသလိုစနစ်တကျကျိုးကင်နေသောပုဂ္ဂိုလ်များရဲ့လူရင်လူတို့ဖန်တီးနေတဲ့ဖန်တီးမှုများသာဖြစ်ပါတယ်
။ခရီးယန်ပိုဟမင်းကြီးမကြသေးခင်ကခန့်အပ်လိုက်တဲ့မြန်မာကာဒီနယ်ဖုန်းတော်ကြီးချားလ်စ်ဘိုကလည်းဘာသာအချင်းချင်းကြားပဋိပက္ခတွေမဖြစ်ပွားအောင်အမုံပွားစီတဲ့ဇကားတွေကိုတားဆီးနိုင်ဖို့အရေးကြီးကြောင်းသတိပေးထားပါတယ်
။ဒီမြန်မာပြည်ရှိတဲ့လူတွေအားလုံးကကိုယ့်ဘာသာနဲ့ကိုယ်ခိုင်ဆိုင်ကြတယ်၊လေးစားကြတယ်၊ယုံကြည်ကြတယ်။ကိုယ့်ဘာသာရဲ့ခေါင်းဆောင်တွေကိုလည်းသူတို့နားထောင်ကြတယ်။အဲ့တော့ဘာသာရေးခေါင်းဆောင်တွေကိုနားထောင်တဲ့ကြောင့်မို့ဘာသာအသီးသီးခေါင်းဆောင်တွေရပါတော့တကယ်ဒီကကြတဲ့ပုဂ္ဂိုလ်တွေရပုဂ္ဂိုလ်ရခဏခဏတွေ့ဆုံမယ်၊ဆွေးနွေးကြမယ်၊အခြေအနေစမ်းစစ်ပြီးတဲ့နောက်ဘယ်လိုမျိုးလုပ်ရင်ကောင်းမလဲဆိုတာပိုများများလုပ်နေလေပို့ပြီးတော့ကောင်းနေတယ်။ဒီ hate speech တွေပေါ့နော်တခြားဘာသာပုခပြောဆိုတဲ့ဇကားတွေရှုံချတဲ့ဇကားတွေပြိုင်ဆိုင်တဲ့ဇကားတွေကို hate speech တွေကိုပြောနေတယ်ဘယ်သူပဲဘယ်ဘာသာပဲဖြစ်နေလေအစိုးရအနေနဲ့လည်းပေါ့နော်အရေးယူဖို့ကောင်းတယ်ပေါ့တရားတော်တို့ပဲရံပွားစီတဲ့ဇကားကိုလစ်လျူရှုပြီးတော့နေရဆိုလို့ရှိရင်လည်းအစိုးရအနေနဲ့တာဝန်မကျေဘူးလူတွေကိုလည်းပဲကလှုံ့ဆော်ပြီးတော့နောက်ပေါ့နော်တစ်ဖက်သားနဲ့တစ်ဖက်သားရံပို့ပြီးတော့ပွားစီတယ်ပေါ့အဲ့ဒါတွေကိုလည်းအစိုးရကလည်းတာဝန်ရှိတယ်ပေါ့
စင်ကာပူမှာတော့ဗုဒ္ဓဘာသာနဲ့မွတ်စလင်တွေအကြားနားလည်ချစ်ကြည်မှုတွေပုံမူအားကောင်းလာစေဖို့အဆင့်3ဆင့်ချမှတ်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။နံပါတ်1အဆင့်အနေနဲ့ဗုဒ္ဓဘာသာဝင်တွေကဗလီတွေနဲ့မွတ်စလင်တွေကိုတွားရောက်ပြီးတော့ဆန်လှူတာမွတ်စလင်တွေကဗုဒ္ဓဘာသာတက်ကြီးကေဟာတွေမှာအစားအသောက်တွေတွားရောက်လှူဒန်းတာတွေအပါအဝင်လ လက်တွေ့ကြတဲ့ဆွေးနွေးဝန်ဆောင်မှုလုပ်ငန်းတွေလှုပ်ဆောင်နေကြအောင်အစ်စ်နှစ်အနေနဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်ခေါင်းဆောင်တွေလူမှုရေးနဲ့ပတ်သက်တဲ့အခမ်းအနားတွေကိုတက်ရောက်အားပေးပြီးတိုင်ငင်းတမန်ငင်းဆွေးနွေးတာတွေလှုပ်ဆောင်နေသလိုအစဉ်သုံးအနေနဲ့ဘာသာရေးနှစ်ခုကြားကျွမ်းကျင်ပညာရှင်တွေကနှစ်ဖက်အကျိုးရှိမဲ့ဘုံရည်တည်ချက်တွေရှာဖွေဆွေးနွေးတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်နေတယ်လို့လည်းစင်ကာပူနိုင်ငံနှီးပညာတက္ကသိုလ်ဘာသာပေါင်းစုံဆက်ဆံရေးလေ့လာရေးဌာနရဲ့အကြီးအကဲမိုဟာမက်အလာမီမူဆာကပြောဆိုကြပါမယ်ခင်ဗျာ